အိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရရင်ပြန်ပို့ဖို့အတွက်မနေ့ကပြည်ထောင်စုဝန်ကြီးရဲ့အမိန့်ထုတ်ပြန်ခဲ့ခြင်းကစပြီးပရမဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ရွန်ဂျာမွတ်စလင်တွေထဲက9ဦးကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီ9ဦးဟာ2012ခုနှစ်မှာအိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်ခဲ့တဲ့အတွက်အာတန်ပြည်နယ်အချင်းတောင်မှာထိန်းသိမ်းထားတာဖြစ်ကြောင်းအကြီးတန်းရဲရဲရှိဘတ်ကာဂျိုဒီမဟန်တာကဗုဒ္ဓဘူးနေမှာပြောပါတယ်။မြန်မာအာဏာပိုင်စီကသူတို့အတွက်ခီးသွွားခွင့်ပြုချက်တွေရထားပြီးဖြစ်တဲ့အတွက်ကျတဲ့ပရင်းနေမှာနေကြားဆောင်တက်တွေလက်ထဲကိုလွှဲပြောင်းပေးဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဒါပြင်သူတို့ခုနှစ်ဦးကိုဗုဒ္ဓဘူးနေကအာတန်အချင်းတောင်ကနေမနီပူပြည်နယ်ကနေဆက်မြို့မိုးရဲကိုဘတ်ကားနဲ့ခေါ်ဆောင်သွားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရွန်ဂျာ9000လောက်ရှိနေတယ်လို့အိန္ဒိယနိုင်ငံဒေသဆိုင်မှာခိုလုံနေတဲ့ရွန်ဂျာက4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာမှတ်ပုံထင်ထားသူကတော့တထောင်ခွဲမပြည့်ပါဘူး။ရွန်ဂျာအများစုဟာမွတ်စလင်အများစုရှိရာတောင်ပိုင်းဟိဒရာဘတ်မြို့မြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်နဲ့နယူးဒေလီမြို့တွေအပြင်ဂျမ္မူကက်ရှမီးယားဒေသတွေမှာပါတောရောက်နေထိုင်ကြတာပါ။ကက်ရှမီးယားမြောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေမှာလက်နက်ကင်တပုံတွေနှိမ်နင်းနေရတဲ့အိန္ဒိယအစိုးရကနိုင်ငံလုံခြုံရေးအတွက်အစွမ်းရောက်ချင်းချောက်မှုရှိနေသူတွေထဲမှာအိန္ဒိယမျိုးကြီးအများပြားမှာအခြေချနေတဲ့ရွန်ဂျာမွတ်စလင်တွေပါနေကြောင်းအထောက်အထားတွေရထားတယ်လို့ပြောပါရယ်။တရားဝင်လာရောက်သူရှိမရှိစစ်ဆေးဖို့ပြည်နယ်တွေကိုညှဉ်းချထားတယ်လို့တရားဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မှာဖြစ်ပြီးဒီထဲမှာကုလသမဂ္ဂကဒုက္ခသည်အဖြစ်အသိမှတ်ပြုထားသူတွေပါဝင်ရွန်ဂျာအလုံးထားနေကိုပြန်ပို့မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးကပြောပါတယ်။